Omicron COVID ပိုးတင်တဲ့ပတ်သက်လို့လေးလာကြပြီးအများအပြားရှိနေစေဖြစ်ပေမဲ့ကမ္ဘာကြီးအနေနဲ့အန္တရာယ်ကိုကာကွယ်နိုင်စွမ်းရှိပြီးကူးစက်မှုမဖြစ်အောင်အမြန်ဆုံးဆောင်ရွက်ဖို့လိုတဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။ Omicron ပိုးတဲ့ဟာအခုခါနိုင်ငံပေါင်း58နိုင်ငံမှာတွေ့ရှိထားပြီးနောက်ထပ်တိုးလာဖို့ရှိတဲ့အကြောင်းလဲဝိကျုံညချိုင်းမှုချုပ်တေတုစန်နိုဂေဗီယေဆုစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရင်းချုပ်ကဘော်ဒူးနေဒင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ကမ္ဘာတစ်လောကပြည်နယ်မှုတွေနဲ့မျိုးဗီဇအပြောင်းလဲများတာပါဝင်အိုမီကွန်ပိုးတဲ့ဟာကိုဗစ်ကာယရောဂါကူးစက်ပြည်နယ်မှုပုံစံအပေါ်ကြီးမားတဲ့တည်ရောက်မှုရှိနိုင်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ယောဂါပိုးစင်းနဲ့ပတ်သက်လို့မတိသေးတာတွေအများကြီးရှိနေပေမဲ့အကာအကွယ်မဲ့တဲ့အခြေအနေမျိုးမဟုတ်ကြောင်းနဲ့နိုင်ငံတိုင်းမှာကာဝယ်ဆေးထိုးတဲ့အစီအစဉ်တွေကိုတွန်းပြန်ဆောင်ရွက်ဖို့လဲ WHO အကြီးအကဲကတိုက်တွန်းခဲ့တာပါ။ဂျနီဗာမြို့တင်းစာရှင်းလင်းပွဲမှာပဲ Pfizer, BioNTech, ကာဝယ်ဆေးဟာ Omicron ပိုးတကူကာဝယ်နိုင်စွမ်းအားနည်းတယ်ဆိုပြီးတောင်အာဖရိကကလေးလာတွေ့ရှိချက်တခုထွက်ပေါ်လာတာနဲ့ပတ်သက်လို့လဲ WHO သိပ္ပံပညာရှင်အဖွဲ့အကြီးအကဲကတတိပေးခဲ့ပါတယ်။ခန္ဓာကိုယ်ရဲ့ခုခံအားစနစ်ဟာနည်းနည်းချုပ်ထွေးရကြောင်းနည်းနည်းဆက်ဆံကောက်ချက်မဆွဲကြဘူးနဲ့သူတေသနလေးလာမှုတွေစုပေါင်းဆောင်ရွက်ဖို့လိုတဲ့အကြောင်းတတိပေးခဲ့တာပါ။ Pfizer ဆေးကုမ္ပဏီကတော့ကနဦးတက်ခွန်စံသက်လေးလာမှုတွေရအားဖြင့်ဒီကာဝယ်ဆေးတတိယအကြိမ်ထိုးပြရသူရာအိုမီကွန်ပိုးတကူကာဝယ်ရမှာထိရောက်မှုရှိရာတွေ့ရတဲ့အကြောင်းဗိုလ်မှူးလေးဆိုမှာပဲတရင်ထုတ်ပြန်ထားပါတယ်။